ကိုဗစ်ကယောဂါကူးစက်မှုတွေတိုးလာနေတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်တန်းချီတဲ့နိုင်ငံခြားသားလူ့သမားတွေကိုယောဂါပိုးရှိမရှိစစ်စတင်ယောဂါပိုးရှိမရှိစတင်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မကြသေးခင်ရက်တွေအတွင်းရှေ့ပြောင်းလူ့သမားတွေကြားမှာပါ။ကိုဗစ်ယောဂါပိုးကူးစက်မှုတွေတွေ့ရှိလာခဲ့ပြီးတဲ့နောက်နိုင်ငံခြားသားလူ့သမားအားလုံးယောဂါပိုးစစ်ဆေးဖို့အာဏာပိုင်တွေကအမိန့်ထုတ်လိုက်တာပါ။မြန်မာနိုင်ငံသားတွေအများအပြားရှိရာနေရာတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေမှာပါစစ်ဆေးကြမှာဖြစ်ကြောင်းကိုလည်းမလေးရှားနိုင်ငံအခြေစိုက်အလုပ်ကံရရှိရအကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကပြောပြပါတယ်
။ COVID test ပေါ့အဲ့ဒါဆင်မှာပေါ့သူတို့နိုင်ငံခြားသားသမားတွေဟုတ်ကဲ့သူတို့ကျင်ညာရတာတော့သူတို့ကတပန်းကျော်တယ်လေတပန်းကျော်တယ်ဒီအကုန်လုံးတနိုင်ငံလုံးပေါ့ဒီစီနန်းလို့အင်္ဂလိပ်စ်ဝီလန်ဆရဘန်လို့ပေါ့နော်ကောလာလမ်ပူဆလန်ကောပေါ့အဲ့ဒီပြည်နယ်တွေအားလုံးကယောဂဖြစ်တယ်ယောဂဖြစ်များတဲ့နေရာတွေပေါ့ဒီကတူကဒီနိုင်ငံမှာအခုကဒီကိုဗစ်ကိုအထူးလေထားပြီးကာကွယ်နေတဲ့အနေနဲ့ဒီကျွန်တော်တို့စင်ကာပူနိုင်ငံပုံစံမျိုးကတူပါဖြစ်သွားမှာလေဒီနိုင်ငံတွေမှာရှိတဲ့အလုပ်သမားတွေအခုကအလုပ်သမားတွေရောဂါဖြစ်တာများတာအလုပ်သမားတွေတရားပဲအဖြစ်များတာဆိုတော့အလုပ်သမားတွေရဲ့ညီပေါင်းမိဟုတာမနေခံတဲ့နေရာတွေသူထူထပ်တဲ့နေရာပေါ့နော်အလုပ်သမားတွေအများစုရှိတဲ့နေရာပေါ့နော်အဲဒီနေရာတွေကိုသူလိုက်ရောဂါဖြစ
်မလေးရှားနိုင်ငံမှာရှိတဲ့ခန့်မှန်းခြေနိုင်ငံခြားသားအလုပ်သမားတိသမ8တန်းကိုရောဂါပိုးရှိမရှိစစ်ဆေးဖို့အဲ့ဒီထဲက6သိန်းလောက်ကိုအမြန်ဆုံးစစ်ဆေးဖို့စီစဉ်နေကြောင်းကိုလည်းကတ်ယောဂတိုက်ချဲ့ရေးလုပ်ငန်းတွေမှာဥဆောင်နေတဲ့မလေးရှားကာကွယ်ရေးဝန်ကြီးကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြပါဗါတယ်။အလုရှိတဲ့သူတယောက်ကိုတော့အလုရှင်ကယောဂပိုးစစ်ဆေးတဲ့ကုန်ကြမ်းဈေးကိုကြက်ခံရမှာဖြစ်ပြီးလူတယောက်အတွက်မလေးရှားရင်းကင်ငွေ60လောက်ကုန်ကြမယ်လို့လည်းဆိုပါတယ်။ဆလန်ကောပီနန်ကွာလာလမ်ပူစတဲ့နိုင်ငံခြားသားတွေအနေများတဲ့နေရာတွေကိုတော့မနေ့ကြာသာပတေးနေ့ကစပြီးကျမကြီးဝန်တန်းနေနဲ့အာနာပိုင်နေကဆေလွတ်ပြီးစတင်စစ်ဆေးနေပြီးတို့လည်းသတင်းတွေကပေါ်ပြနေပါဗျ။မြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်နေသူတွေကိုတော့ကိုဗစ်ရောဂါပိုးစစ်ဆေးပြီးဖမ်းဆီးထိန်းသိမ်းလာတွေလည်းရှိတယ်ဆိုပြီးဦးတန်းထွန်းကတော့ပြောပါဗျ။အ
များအားဖြစ်တယ်လေကိုဗစ်ဖြစ်တဲ့နေရာတွေမှာဖြစ်တယ်။တရားဝင်လူ့သမားတွေကတော့သူတို့အဲ့ဒီကျန်ဆွတ်ပေးတာပေါ့။အဲ့ဒီနေရာတွေမှာကလော်ဒောင်းချပြီးတော့အကုန်လုံးဆေးဖြစ်တယ်။တကယ်ရောဂါဖြစ်တဲ့ပတ်စစ်တွေကျွန်တော်ဆေးအောင်ကိုကူတာလည်းအဲ့လိုလေလောက်လောက်နေတာပေါ့တရားမဝင်တဲ့လူတွေကတော့သူတို့အဲဒီကိုဗစ်ပြီးဥစ္စာပြီးစစ်ပြီးရတော့သူတို့အဲဒီလော့ဒ်ဒေါင်းဖြစ်ရခဏလေးတရားမဝင်အလို့သမားတွေကတော့ဖားစီတိတ်တိတ်လာပေါ့
နိုင်ငံသားအလို့သမားတွေကိုခန့်အပ်ထားတဲ့အလို့ရှင်တွေအနေနဲ့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့ပြက်ခွက်ခဲ့ရင်ဒံငွေရိကင်9000အထိချမှတ်ခံရမယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်ဆလန်ကောပီနယ်မှာနိုင်ငံသားအလို့သမား1500ကျော်လောက်ကိုဗစ်ရောဂါပိုးကူးစက်မှုတွေတွေ့ရှိခဲ့ရပြီးတဲ့နောက်စက်ယုံ28ယုံကိုအရေးပေါ်ပိတ်ဖို့လဲအာဏာပိုင်တွေကညွှန်ကြားထားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ348ယောက်နဲ့ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကပ်ရောဂါကာလအလုတ်ကိုင်းနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့တယ်လို့နေရက်ပြန်ဖို့ကြိုးစားနေသူတွေလည်းရှိနေပါတယ်ရှင်။ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာပါ။